တော်တာရှိပါခင်ဗျာပြီးခဲ့တဲ့ရပိုင်းတွင်ကမြန်မာနိုင်ငံကပြင်းပြင်းနဲ့မွန်ပြင်းနဲ့တနင်္သာရီတိုင်းတွင်မှာရေဘေးဒုက္ခတွေကြုံတွေ့ကြရပါတယ်အဲ့ဒီထဲမှာမွန်ပြင်းနဲ့ရေဘေးကအဆိုးဝါးဆုံးဖြစ်ပြီးပေါင်မြို့နယ်တဲပြူကုန်းကြေးရွာမတ်လတ်တောင်မြေပြိုမှုကြောင့်အခုနောက်ဆုံးစီးရင်တွေအရဆိုရင်လူအယောက်80လောက်သေဆုံးခဲ့ပါပြီအဆက်မပြတ်မိုးကြီးတာကြောင့်ကြေးရွာတွေရပ်ကွက်တွေရေနစ်မြုပ်ကုန်တာမျိုးဖြစ်ပါတယ်ကားလမ်းရထားလမ်းတွေရေကျော်ပြီးအဆက်တွေတွေပြတ်တောက်ပါတယ်တချို့နေရာတွေမှာတော့အရှိန်အဟုန်နဲ့စီးတဲ့ချောင်းရည်တွေကြောင့်တရားကျူကြတာတွေတရားချင်းကလမ်းပျက်စီးပြီးတရားကြီးတက်တက်ရေလေကောင်မှကြီးကြီးကြီးကျန်နေတာတွေတချို့နေရာတွေမှာကျတော့မြေပြိုတာကြောင့်လမ်းပိတ်ဆို့တာတွေလမ်းသာပဲ့ကြတာတရားကျူကြတာတွေဖြစ်ပေါ်ခဲ့ပါတယ်။ပြည်နယ်နှစ်ခုနဲ့တိုင်းတစ်ခုမှာအဲ့ဒီရေဘေးကြောင့်မော်လမြိုင်ရေဒဝယ်လမ်းမလွှဲတောင်တရားပျက်စီးသွားတာကြောင့်ကားလမ်းလည်းပဲယာယီပြတ်တောက်သွားပါတယ်။မြန်မာထိုင်းအဓိကကုန်စည်ကူးသားရလမ်းဖြစ်တဲ့ဖအံကော့ကရိတ်မြောက်တွေကားလမ်းမှာတော့ကုန်ကားတွေအသုံးပြုဖြတ်တန်းနေတဲ့ကြုံတို့မျိုးနာကဂျိုင်းမြစ်ပွန်တွန်းတရားလည်းပဲတရားပေါ်မှာအတက်လန်းရေလွှမ်းမှုရာကြောင့်ကုန်ကားတွေဖြတ်မရဖြစ်ပြီးကုန်စည်ကူးတတ်မှုရပ်တန့်သွားပါတယ်။ပြီးခဲ့တဲ့နှစ်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မြန်မာပြည်အလဲပိုင်းခရီးစဉ်တစ်ခုမှာပြည်သူတယောက်ကသူတို့ရွာကြုံတွေ့နေရတဲ့သဘာဝဘေးအန္တရာယ်အခြေအနေအကြောင်းမေးခွန်းမေးပါတယ်။အဲဒီတော့ကဒေါအောင်ဆန်းစုကြည်ကသဘာဝဘေးအန္တရာယ်ကြုံရတာဟာထူးဆန်းတဲ့ကိစ္စမဟုတ်တော့တဲ့အကြောင်းနှစ်စဉ်ပုံမှန်လိုလိုကြုံကြရမှာပဲဖြစ်တဲ့အကြောင်းဒီအတွက်ကြိုတင်ပြင်ဆင်မှုတွေအပြောင်းလဲတွေလုပ်ကြဖို့ပဲလိုအပ်တဲ့အကြောင်းပြန်ပြီးတော့ဖြေခဲ့ပူပါလေလက်ရှိမြန်မာနိုင်ငံကြုံတွေ့နေရတဲ့သဘာဝဘေးအန္တရာယ်ကိုအစိုးရကဘယ်လိုဖြေရှင်းပေးနေပါသလဲကမ္ဘာရာသီဥတုပြောင်းလဲမှုဒဏ်ကိုအစိုးရရောပြည်သူတွေပါရေရိုးရေရှည်ဘယ်လိုပြင်ဆင်ထားတဲ့လဲဆိုတဲ့ကိစ္စဟာစိတ်ဝင်စားဖို့ကောင်းပါတယ်လောလောဆယ်ရေဘေးကြုံနေရတာကတော့မြန်မာနိုင်ငံတနေနိုင်ငံနဲ့မဟုတ်ပါဘူးအိန္ဒိယအိန္ဒိယတရုတ်နိုင်ငံတွေမှာလည်းပဲအလားတူကြုံနေကြပါတယ်။အိန္ဒိယနိုင်ငံမှာဆိုရင်ရေလွှမ်းမိုးမှုကြောင့်လူ180ကျော်သေဆုံးခဲ့ပြီးပါပြီ။တရုတ်ပြည်မှာတော့မုန်တိုင်းတံကြောင့်လူ45ယောက်သေဆုံးခဲ့ပါတယ်။အထက်ဘက်ကတော့ကမ္ဘာရာသီဥတုပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့သဘာဝဘေးအန္တရာယ်တန်ကိုတခြားနိုင်ငံတွေနီးတူမြန်မာနိုင်ငံလည်းပဲရင်ဆိုင်နေရတာဖြစ်ပါတယ်။ပုံမှန်အဖြစ်ဆိုရင်မြန်မာနိုင်ငံရဲ့တည်နေရအနေအထားဟာသဘာဝကြီးရဲ့မျက်နှာသာပေးမှုခံရတဲ့တိုင်းပြည်မျိုးပါ။မကြာခဏငရင်လှုပ်တဲ့ငရင်ကြောပေါ်ရောက်နေတဲ့တိုင်းပြည်မျိုးမဟုတ်လိုပဲမကြာခဏဆူနာမီထိတဲ့တိုင်းပြည်မျိုးလည်းမဟုတ်ပါဘူးမြန်မာနိုင်ငံရဲ့တောင်ဘက်ပင်လယ်ပြင်မှာစုဖွဲ့လေရှိတဲ့မုန်တိုင်းတွေဆိုတာဟာလည်းပဲအဲ့ဒီတည်နေရာတွေကနေပြီးအနောက်မြောက်ဘက်ကိုရွေ့ရှားတဲ့အလေအထရှိပြီးတော့အဲ့ဒီမှာမှကမ်းခြေတွေကိုမုန်တိုင်းအဖြစ်နဲ့ဝင်လေရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့မိုင်1300ကျော်တဲ့ပင်လယ်ကမ်းရိုးတန်းဖွဲ့စည်းပုံဟာအနောက်ဘက်ကိုမျက်နှာမူထားတဲ့ရှည်လျားတဲ့တနင်္သာရီကမ်းရိုးတန်းကအဓိကဖြစ်တာမို့မုန်တိုင်းတွေဟာများသောအားဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တခါတလေအိန္ဒိယနိုင်ငံဘက်ကိုပဲဝင်သွားလေရှိပါတယ်တခါတလေမှသာအေယာဝတီမြစ်ဝကျွန်းပေါ်နဲ့ရခိုင်ကမ်းရိုးတန်းမြောက်ပိုင်းဘက်ကိုဝင်တာမျိုးရှိတတ်ပါတယ်မြန်မာနိုင်ငံဟာအရင်နှစ်ပေါင်းများစွာကလေးကမိုးပြတဲ့တိုင်းပြည်ပါအဲ့ဒါလည်းပဲပြဿနာရှိခဲ့တာမဟုတ်ပါဘူးဒါပေမဲ့ရှင်းအနှစ်340တွင်မှမိုးသစ်တော်တွေဒီရေရောက်တော်တွေပြုံးနေမှုကြောင့်မိုးများတဲ့ဒဏ်ကိုခံနိုင်ရည်မရှိတော့ပါဘူးမြန်မာနိုင်ငံရဲ့ခေါင်မိုးလို့တင်စားခေါ်ဝေါ်နေကြတဲ့ကချင်ပြည်နယ်အရှေ့မြောက်ဘက်ကမိုးသစ်တော်လည်းပဲပြုံးနေကုန်ပြီးခေါင်မိုးကြီးပေါက်သွားပြီလို့တောင်တင်စားနေရတဲ့အခြေအနေမျိုးရောက်သွားပါတယ်သစ်တော်ပြုံးနေမှုဖြစ်ခဲ့ရတာဟာသစ်ခိုးထုတ်မှုပြည်တွင်းစစ်အဂတိလိုက်စားမှုရှေးရိုးတောင်ယာခုတ်မှုအားလုံးနဲ့ဆက်ဆက်နေပါတယ်ဒီရေရောက်တော်တွေပြုံးနေကုန်တာကတော့လျှက်စင်မီမတုံးနိုင်လို့ထင်းမီသွေးစားတဲ့လောင်စာအဖြစ်နဲ့တုံးတာပဇော်မွေးမြူရေးကံတွေပေါ်လာစတာတွေနဲ့ဆက်ဆက်ပါတယ်။နိုင်ငံတနိုင်ငံအနေနဲ့ရာသီဥတုပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့သဘာဝဘေးအန္တရာယ်ကိုရင်ဆိုင်နိုင်မယ်ဆိုရင်ရေရိုးရေရှည်စီမံကိန်းချပြီးတော့ရာသီဥတုပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့သဘာဝဘေးအန္တရာယ်ကိုရင်ဆိုင်နိုင်ဖို့ဆိုရင်ရေရိုးရေရှည်စီမံကိန်းချပြီးတော့ဆောင်ရွက်မှပဲသက်သာရရမှာဖြစ်ပါတယ်။ရေရိုးအနေနဲ့ကတော့သဘာဝဘေးအန္တရာယ်ကြုံလာတာနဲ့ချက်ချင်းကယ်ဆယ်ကူညီနိုင်အောင်ပြင်ဆင်ထားဖို့အရေးကြီးပါတယ်။ဖြစ်လာတော့မှရိတ်ခါစုလှေရှားလုပ်လို့မရဘူးလို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကဝေဖန်ခဲ့ပူပါလေနိုင်ငံတကာမှာလို့ပုံမှန်ရိတ်ခါနဲ့လိုအပ်ချက်တွေစုဆောင်းထားတာကယ်ဆယ်ရေးဆိုင်ရာကြွမ်းကျင်မှုအရေးအသွေးပြည့်ဝအောင်လေ့ကျင့်ထားတာမျိုးလုပ်ထားဖို့လည်းလိုပါတယ်လောလောဆယ်မွန်တနင်္သာရီရေဘေးဖြစ်စဉ်မှာတော့ဖြစ်ဖြစ်ချင်းဒုတိယသမ္မတဗန်သီယူကိုတိုင်းမွန်ပြည်နယ်ဘက်ကိုတွားရောက်ပြီးကယ်ဆယ်ရေးဥဆောင်ဥရွယ်လုပ်တာတွေ့မြင်ရပါတယ်ဒါရင်မကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချတာရေးဝန်ကြီးဌာနရဲ့ဆောင်ရွက်မှုတွေကလည်းကျင့်နှပ်အားရဖို့ကောင်းပါတယ်။ဒါပေမဲ့လို့နောက်ပုံမှန်ကြုံလာရတော့မယ့်သဘာဝဘေးအန္တရာယ်တွေကို ပိုးပြီးတော့ရင်ဆိုင်နိုင်ဖို့အတွက်ကတော့ဘ ਹੁ အစိုးရမှလည်းမကသက်ဆိုင်ရာပြည်နယ်အဆင့်မြို့နယ်အဆင့်တွေမှာကိုပဲရိတ်ခါနဲ့လိုအပ်သမျှပြင်ဆင်ထားတဲ့အလေ့ကျင့်ကိုလုပ်ကြရပါလိမ့်မယ်။ဒါနဲ့မကပြည်သူတွေရဲ့နေထိုင်မှုဘဝတွေကိုလည်းပြောင်းတင်တာပြောင်းဖို့စီယုံပညာပေးရပါလိမ့်မယ်။မုံတိုင်းသာရင်ဘာလုပ်မလဲ၊ရေကြီးရင်ဘာလုပ်မလဲစသဖြင့်ပြင်ဆင်မှုရှိရှိနေထိုင်နိုင်ကြဖို့ဖြစ်ပါလေ။ဓမြိုက်တထဲလိုအပ်တာကတော့ရေရှည်အတွက်ပါ။တစ်တော်ပြုံးနေမှုကိုကာကွယ်တာ၊တစ်တော်ဧရိယာပြန်ပြီးတော့ကျေပြန့်လာအောင်လုပ်တာ၊မြစ်ကြောင်းထိန်းသိမ်းတာမျိုးကအဓိကဖြစ်ပါလိမ့်မယ်။ဒါတွေဟာပြည်တွင်းငြိမ်းချမ်းရေး၊အခရီးလိုက်စားမှု၊တရားဥပဒေစိုးမိုးမှုတွေနဲ့လည်းပဲဆက်ဆက်နေတာကြောင့်သက်ဆိုင်တဲ့ဘက်ကပါဝင်သူအလုံးသဘောပေါက်ပြီးတော့ဝိုင်းဝန်းစူးစမ်းကြမှသာထိရောက်နိုင်မှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။